ရန်ကုန်မြို့ရန်ကင်းမြို့နယ်အတွင်းမှာဒီနေ့နေ့လယ်ပိုင်းကပောက်ကွဲမှု3ကြိမ်ထပ်မံဖြစ်ပွားခဲ့ပြီးတော့မြို့နေရအနက်မှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့မြို့ကန်တွေကပြောပါတယ်။ဒါပြင်တောင်တကုန်းနဲ့သင်္ကန်းကျွန်းမြို့နယ်တွေမှာလည်းဘတ်ကားမီးလောင်ကျွမ်းတာတွေပောက်ကွဲတာတွေရှိခဲ့ပါတယ်။အခုလိုပောက်ကွဲမှုတွေကြောင့်မြို့ကန်တွေကြားမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့ဗဟန်းမြို့နယ်ကြားမှာရှိတဲ့မြမပလာဇာအနီးမှာတော့ဒီနေ့နေ့လယ်ပိုင်းကဘုံ၃လုံးထပ်မင်းပေါက်ကွဲခဲ့ပါတယ်မြမပလာဇာအနီးကဆက်မှုတက်လမ်းပေါ်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်တယ်လို့အဲ့ဒီအနီးနားမှာရှိနေသူမြို့ကန်တူက VOE ကိုပြောပါတယ
်၃လုံးပေါ့၃လုံးပေါက်တာနှလုံးကနှစ်နိုင်လောက်ကအိမ်ပေါ်ကနေကြားတာပထမ၃လုံးပေါက်တယ်နောက်ထပ်၃လုံးထပ်ပေါက်တာတိုင်းနှစ်နိုင်ခွဲလောက်မှာထပ်ပေါက်တယ်၃လုံးအဲ့နောက်ဆုံးလုံးမှာပေါက်တော့တုံးလုံးပေါက်အတန်ကျဲတယ်ကျွန်တော်တို့အိမ်မှာနေတယ်ဆိုတော့လေအဲကောင်လေးဖွင့်မယ်နဲ့ပိတ်ထားတယ်ဆိုတော့အထဲဒီဆုံးကြားရတယ
်ပေါက်ကွဲမှုကြောင့်ဘယ်နှယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာတော့တိကျအတိပြုနိုင်ခြင်းမရှိသေးပဲဒီဆက်မှုတက်လမ်းမကြီးကိုတော့ပိတ်ထားပြီးရန်ကင်းမြို့နယ်အတွင်းမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ဆိုပါမြို့ကန်ကပြောပါတယ်ဒီနေ့မနေ့အစောပိုင်းကတော့ရန်ကင်းဘောက်ထော်ကမှတ်တမ်းရုံးနေရာမှာအစ်စ်ဆောက်လုပ်ထားတဲ့စစ်ကောင်စီရဲ့စေယုံတစ်တစ်ခုကိုဖွင့်လိုက်ခဲ့ပြီးတော့မြို့နယ်အတွင်းမှာလုံခြုံရေးတွေတင်းကြပ်ထားတာပါတောင်တကုံမြို့နယ်အတွင်းမှာတော့ရန်နာထားတဲ့ YBS ကားနှစ်စင်းဒီနေ့စောပိုင်းမှာမီးလောင်သွားခဲ့ပါတယ်ဘာကြောင့်မီးလောင်ကျွမ်းသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူးဒါပြင်သင်္ကန်းကျုံမြို့နယ်အတွင်းမှာဆိုရင်ဒီနေ့ညနေပိုင်းကခီးတဲ့တဲ့ဘတ်စကားတစ်စင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ဘာကြောင့်ပောက်ကွဲတယ်ဆိုတာမသိရသေးဘူးလို့ဒေသခံတဦးကပြောပါတယ်တစ်ချိန်တည်းမှာပဲရန်ကုန်မြို့အတွင်းနေရာအတော်များများမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကိုလည်းလုပ်နေပါတယ်သင်္ကန်းကျုံမြို့နယ် BOC ဘက်ကတမာရီလမ်းတော်တွေဘက်မှာလည်းဒီနေ့မှလူတရာစင်ကြော်ဖမ်းဆီးခံခဲ့ရတယ်လို့သင်္ကန်းကျုံမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်
။သုံးလမ်းလမ်းထိပ်မှာ900လမ်းရင်းရှိတယ်။အိမ်ရဲ့အကအမီအရင်းမှာအမိုးလေးမှာ900ရောင်းတယ်။အကောင်လေးကနိုင်ငံရေးလည်းမလုပ်ဘူး။အတူပါတွေပါရိုက်ထိုးချိတ်ပြီးတော့ဟောင်း။အဲ့ဒီမှာသူ့မိကအိမ်ကိုရဆိုင်ပြီးမှငါ6ရီအဲ့ဒါဆိုဘယ်မို့လို့ပေါ့ရောင်းအဲ့မလုပ်ပါနဲ့ကျမသားပါကျမသားပါမလုပ်ကြပါနဲ့ကျမသားအင်းစီပဲနေတာဘာကြောင့်လို့အဲ့ဒါဆိုကျွန်တော်ကလည်းဆိုတူမိပါခေါ်ရတာအဲ့ခေါ်လဲလို့ပြစစ်သားတွေကပြောလို့ဆိုတော့အစံလူတွေထွက်မလာနဲ့ထွက်လာရင်အကုန်ပြစ်တတ်မှာလို့ပြောပြီးတော့အတို့ကဟိုစာရက်ပါတယ်နာမည်စင်းနေပါအဲ့ဒီမှာအဲ့ဒီတမားကြီးနှစ်လမ်းမှာရောက်တော့ဆရာကတော့ကျွန်တော်တမားကြီးနှစ်လမ်းရောက်နေပြီပူကြီးတဲ့ကျွန်တော်ကဆက်လို့ရမလားအဲ့ဒါဆိုမျိုးရစကြဝဠာခါဘူးတော့လိုက်တယ်တဖန်လိုက်တယ်နာမည်ဘူဘူပေါ့ကွယ်အဲ့ဒီမှာ73ရောင်းပါသွားတယ်ကွာအတိအကျ73ရောင်းပါသွားတာ
ဒါပြင်လိုက်သားမျိုးနယ်အတွင်းကရွှေလင်းမန်းအင်ယာဘက်မှာလဲလူငယ်9ဦးကိုမင်းညကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ရန်ကုန်မြို့အတွင်းမှာလုံခြုံရေးတွေဘက်ကဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လုပ်နေတာအပြင်ပောက်ကွဲမှုတွေလည်းဖြစ်လာနေတာကြောင့်သွားရလာရလုံခြုံမှုမရှိတော့သလိုမျိုးရဲ့လုံခြုံရေးပေါ်မှာလဲစိုးရိမ်မှုတွေတိုးလာနေတယ်လို့မျိုးကန်တဦးကပြောပါတယ
်အပြင်သွားတော့ပြောရမယ်ဒီကနေ့ပြောရမယ်ဆိုရင်တော့စိတ်ပြီးတော့စိတ်မဖြစ်ဘူးကနော်ခလေးရောင်အပြင်မခေါ်ရဘူးတခုခုဖြစ်မှာဆိုလို့လေကိုရီရောင်သွားရတာနဲ့လက်နဲ့သွားနေရတယ်စိတ်ပြီးတော့မလုံခြုံဘူးကနော်သွားနေရတာအဆင်မပြေဘူးကနော်သွားတော့သွားနေရတယ်လူတွေကတော့ထွက်တာကကြတော့လုံးဝမဖြစ်မနေရထွက်ရတယ်ကနော်မင်းနဲ့ဆိုထွက်တယ်အခု၄နာရီ၅နာရီ၆နာရီနောက်ဆိုတော့ရန်ကုန်မှာလုံးဝလူရှင်သွားပြီအခုကိုပတ်ဆက်နေပါရဲ့ဆိုလဲအများကြီးလည်းမထည့်သွားရဲဘူးပေါ့ဟိုဖွက်ဒီဖွက်ပေါ့နော်အဲ့ဒါသွားတစ်ခါအပြင်သွားရမယ်ဆိုရင်အကုန်လုံးကားတွေကိုဆက်ရတယ်တခုလေးပေါ့နော်ဂဲလုံးလေးများရှိရင်ပေါ့နော်တခုစစ်မိသွားလို့အဲ့လိုလိုမှာဖြစ်မှာဆိုလို့ပြဿနာရှာမှာဆိုလို့ပေါ့နော်အဲ့ဆိုရင်အကုန်လုံးတိတ်ဆိတ်မဖြစ်ဘူးထွက်တာလည်းအရင်အလုံးရှုပ်တယ်ဘုံတော်တစ်ခါဆိုရင်ယူအောင်ယူရတော့ထားခဲ့ရတယ်အိမ်မှာ
ပြီးခဲ့တဲ့ April 18ရက်နေ့ကလည်းရန်ကင်းမြို့နဲ့အတွင်းကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာလည်းရန်ကုန်မြို့နယ်တချို့အပါအဝင်နိုင်ငံတော်ကတခြားနေရာတွေမှာပေါက်ကွဲမှုတွေအတော်များများဖြစ်ပွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ